Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါသောတာရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေ2016ခုနှစ်မေလ10ရက်တနင်္ဂနွေနေ့ညနေပိုင်း VOA မြန်မာပိုင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ19.25တို့ကနေဓာတ်ရိုက်အသံလွှင့်နေပါပြီရှင်ဒီညနေခင်းအစီအစဉ်မှုကကျမစုမမရှင်
မင်္ဂလာညနေခင်းပါရှင်ကျမတင်ကြီးထိုက်ပါမြောက်ကိုရီးယားရဲ့အချုပ်အခြာအာဏာကိုနျူကလ িয়ার အင်အားကြီးနိုင်ငံတစ်ခုကချင်းချောက်မှုမလုပ်ရင်နိုင်ငံရဲ့နျူကလ িয়ার လက်နက်ကိုသုံးမှာမဟုတ်ဘူးလို့မြောက်ကိုရီးယားသမ္မတကင်ချိုအွန်းကပြောဆိုလိုက်ပါတယ်ဒီကနေ့မေလ10ရက်နေ့ကတော့အမေရိကန်ပြည်ထောင်စုနဲ့ကမ္ဘာတဝန်းနိုင်ငံတွေအတွက် Mother's Day အမေနေ့ဖြစ်ပါတယ်ဒီလိုထိတ်တန့်ရောက်သတင်းတွေကိုမမိုးဖြူနဲ့အတူကြီးညာပေးပါမယ်ရှင်
ဟုတ်ကဲ့ပါရှင်ဒီညနေခင်းသောတာရှင်တွေကိုတင်ဆက်ပေးမှာကတော့အစိုးရတက်လက်ထက်မြေသိမ်းပြဿနာတွေအများဆုံးဖြေရှင်းနိုင်မှုဒုသမ္မတနှစ်ဦးဆောင်တဲ့လေယာမြေနဲ့အခြားမြေများသိမ်းဆည်းခံရမှုများပြည်လဲစစ်စစ်ရေးကော်မတီကိုသမ္မတကနေဖွဲ့စည်းပေးလိုက်ပါတယ်ဒီကော်မတီအနေနဲ့ဘာတွေကိုအဓိကဦးစားပေးဆောင်ရွက်သင့်ပါသလဲဆိုတာကိုတော့
ဒါတွေကိုပြန်ပေးဖို့ဆိုရင်ဒီလက်ရှိအစိုးရအနေနဲ့ရဲရဲဝံ့ပြပြတတ်တာဆုံးဖြတ်ဖို့လိုတယ်။နေရာမြေဖြည့်ရှင်းရေးကိုဆောင်ပေးမဲ့ဥပဒေတစ်ခုကိုရေးဆွဲဖို့လိုတယ်
လို့တော်တဲ့ကတောင်သူလယ်သမားနဲ့အလို့သမားရေးရာကော်မတီအဖွဲ့ဝင်ဦးဖေတန်းပြောပြပေးခဲ့တာပါ။နောက်ပိုင်းမှာအပြည့်စုံနားဆင်ရပါမယ်။နိုဝင်ဘာမှာကျင်းပမယ့်အမေရိကန်သမ္မတရွေးကောက်ပွဲအမေရိကန်ရောက်မြန်မာတွေဘယ်သူကိုမဲပေးရွေးချယ်ကြမလဲဆိုတဲ့တင်ပြချက်နဲ့ဒီကနေ့အမေရိကန်ပြည်ထောင်စုမှာကြားရောက်တဲ့အမေများနေ့မှာအမေရိကန်ရောက်မြန်မာမိသားစုတွေဘယ်လိုဂုဏ်ပြုကြပါသလဲဆိုတဲ့သတင်းတွေကိုတင်ပြပေးမှာပါအခုအရင်ဆုံးကတော့နောက်ဆုံးရသတင်းတွေကိုမသိင်ကြီးထိုက်နဲ့မမိုးဖြူတို့ကပြောပြပေးပါမယ်ရှင်
နျူကလ িয়ার အင်အားကြီးနိုင်ငံကမြောက်ကိုရီးယားနိုင်ငံရဲ့အချုပ်အခြာအာဏာကိုထိပါချင်းချောက်မှုမရှိမချင်းနိုင်ငံရဲ့နျူကလ িয়ার လက်နက်တွေကိုသုံးမှာမဟုတ်ဘူးလို့မြောက်ကိုရီးယားသမ္မတကင်ဂျုံအွန်းကပြောဆိုတဲ့အကြောင်းနိုင်ငံပိုင်သတင်းအေဂျင်စီကဖော်ပြပါတယ်။မြောက်ကိုရီးယားနိုင်ငံအပေါ်ရန်လိုနေတဲ့နိုင်ငံတွေနဲ့လည်းသမ္မတကင်ဂျုံအွန်းကဆက်ဆံရေးတိုးတက်လို့တဲ့ဆန္ဒရှိတယ်လို့နိုင်ငံပိုင် KCN ကသတင်းကဆိုပါတယ်။တောင်ကိုရီးယားနိုင်ငံနဲ့လည်းဆက်ဆံရေးတိုးတက်ကောင်းမွန်ဖို့လိုလားတယ်လို့ကင်ဂျုံအွန်းကပါတီညီလာခံမှာပြောဆိုခဲ့ပါတယ်။မြောက်ကိုရီးယားနိုင်ငံဘက်ကမကြာခင်မှာနောက်ထပ်နျူကလ িয়ার နဲ့ဆက်နွယ်တဲ့စမ်းသပ်မှုလှုပ်လာနိုင်တဲ့အပေါ်တောင်ကိုရီးယားနိုင်ငံဘက်ကတော့သတိကြီးကြီးထားနေစေဖြစ်ပါတယ်။မြောက်ကိုရီးယားဆိုင်ရာကိစ္စတွေကိုအလေးပေးဖော်ပြနေတဲ့38 North Internet website မှာဖော်ပြထားတဲ့မေလ5ရက်နေ့တုန်းကမြောက်ကိုရီးယားရဲ့နျူကလ িয়ার စမ်းသပ်ရေးစခန်းပေါ်ကနေပုဂ္ဂလိကဂျိုရုကနေရိုက်ယူထားတဲ့ပုံတွေမှာစမ်းသပ်မှုတွေအတွက်ပြင်ဆင်တဲ့အချိန်ကလွဲလို့တခြားအချိန်မှာလှုပ်ရှားမှုမရှိတဲ့မြောက်ကိုရီးယားရဲ့နျူကလ িয়ার စမ်းသပ်ရေးစခန်းအတွင်းကညွန်ကြားရေးဌာနအနီးမှာရင်းနေလှုပ်ရှားသွားလာနေတာကိုတွေ့ရပါတယ်
အီဂျစ်နိုင်ငံကိုင်ရိုမြို့အပြင်ဘက်ဟဲလ်ဝန်ဒေသမှာအမည်မသိသေနတ်သမားတစ်ယောက်ကအရဝေအီဂျစ်ရဲရာရှိရှေ့ရောက်ကိုတပ်ဖြတ်ခဲ့တဲ့တိုက်ခိုက်မှုဟာသူတို့လက်ချက်ဖြစ်တယ်လို့ IS Islamic အစွန်းရောက်အဖွဲ့ကကြေညာလိုက်ပါတယ်။နိုင်ငံပိုင်မီနာသတင်းဌာနရဲ့ကြေညာချက်အရသေနတ်သမားရဲ့ထရက်ကအသေးကရဲတပ်ဖွဲ့ဝင်တွေရဲ့ကားနားကိုကတ်သွားပြီးမှရဲတပ်ဖွဲ့ဝင်အားလုံးကိုတနက်နေ့ဖိကတ်တပ်ဖြတ်ပြီးထွက်ပြေးသွားတယ်လို့သိရပါတယ်။ဒီလိုတိုက်ခိုက်မှုမျိုးတွေအီဂျစ်နိုင်ငံကိုင်ရိုမြို့မှာပြီးခဲ့တဲ့နိုဝင်ဘာလလောက်ကလေးကစဖြစ်ခဲ့တာဖြစ်ပြီးရဲတပ်ဖွဲ့ဝင်၄ယောက်ကို IS အစွန်းရောက်အဖွဲ့ကလုံခြုံရေးဂိတ်မှာတနက်နေ့ပစ်ခတ်တပ်ဖြတ်မှုလည်းဖြစ်ပွားခဲ့ပါတယ်။တနင်္ဂနွေစောပိုင်းကရဲတပ်ဖွဲ့ဝင်တွေကိုပစ်ခတ်တပ်ဖြတ်မှုကတော့သူတို့လက်ချက်ဖြစ်တယ်လို့အစွန်းရောက် ISIS အဖွဲ့ကထုတ်ပြန်ခဲ့ပြီးဒါဟာအီဂျစ်နိုင်ငံထဲမှာထောင်သွင်းအကြီးချခံရသူအမျိုးသမီးတွေအတွက်တုံ့ပြန်ခဲ့တာဖြစ်တယ်လို့လည်းအင်တာနက်မှာတင်တဲ့ကြေညာချက်မှာဖော်ပြခဲ့ပါတယ်။တိုက်ခိုက်မှုအသေးစိတ်ကိုမဖော်ပြပေမဲ့ IS အဖွဲ့ဝင်တွေဟာထွက်မပြေးခင်ရဲတပ်ဖွဲ့ဝင်တွေရဲ့လက်နက်တွေကိုခိုးယူခဲ့ကြတယ်လို့လည်းကြေညာချက်မှာဖော်ပြပါတယ်။အီဂျစ်ပြည်ထောင်ဝန်ကြီးမက်ဒီအဗ်ဒယ်ဂါဖာကတော့တာဝန်ထမ်းဆောင်နေတုန်းမှာတပ်ဖြတ်ခံခဲ့ရတဲ့ရဲအရာရှိတွေဟာပြည်သူတွေနဲ့အမိမြေလုံခြုံရေးအတွက်အသက်စည်သေးခဲ့ကြတဲ့အာဇာနည်တရဲကောင်းတွေဖြစ်ပါတယ်လို့ပြောဆိုခဲ့ပါတယ်။
စီးရီးယားနိုင်ငံမြောက်ပိုင်းကတိုက်ပွဲတွေဖြစ်နေတဲ့အလက်ပိုမြို့မှာအပြစ်ခတ်ရက်စဲရေးကိုနောက်ထပ်82နာရီထပ်ပြီးတိုးပစ်လိုက်တာမို့ဒေသခံတွေအတွက်လှုပ်ရှားသွားလာရတာပိုပြီးအဆင်ပြေလာစေပါတယ်။အပြစ်ခတ်ရက်စဲရေးဟာဒေသစံတော်ချိန်စနေနေ့တဲ့အဝင်တောက်ချာနေ့ညတကောင်ကနေစတင်အသက်ဝင်လာမို့အိုးအိမ်ရွှေ့ပြောင်းရသူမိသားစုတွေအိမ်ပြန်လာကြသလိုကျောင်းတွေနဲ့ဈေးဆိုင်တွေပါပြန်ဖွင့်ခဲ့ပြီးလှုပ်ရှားသွားလာမှုတချို့ပြန်ပြီးလှုပ်လာနိုင်တာဖြစ်ပါတယ်။ အလက်ပိုမြို့မှာရဲတော်ကြားပြင်းထန်တဲ့တိုက်ပွဲတွေကြောင့်ကလေးငယ်58ယောက်အပါအဝင်အသက်300လောက်သေဆုံးခဲ့ရတယ်လို့ဗီတင်အခြေစိုက်ဆီးရီးယားလူအခွင့်ရေးစောင့်ကြည့်ရေးအဖွဲ့ကပြောပါတယ်အခုလိုအလက်ပိုကအပြစ်ခံရစေရည်တက်တန်းထတ်တိုးတာအတွက်အမေရိကန်ပြည်ထောင်စုကလည်းကြိုဆိုပါတယ်တချိန်တည်းမှာပဲဆီးရီးယားနိုင်ငံမှာတနှစ်နီးပါးကြာပြန်ပြီးဆွဲခံထားရတဲ့စပိန်သတင်းထောက်သုံးဦးဒီကနေ့တနင်္ဂနွေနေ့မှာစပိန်နိုင်ငံကိုပြန်လည်ရောက်ရှိပြီလို့စပိန်အစိုးရကပြောဆိုပါတယ်။စပိန်သတင်းထောက်သုံးဦးတို့ဖြစ်ကြတဲ့အန်တိုနီယိုဖမ်ဖလီကာ၊ဟိုဆေမန်နျူအယ်လိုပက်စ်နဲ့အန်ဂျက်ဆက်စထရီတို့ဟာပြီးခဲ့တဲ့နှစ်ဇူလိုင်လတုန်းကဆီးရီးယားနိုင်ငံအလက်ပိုမြို့ရဲ့အနောက်မြောက်ဘက်မှာပျောက်ဆုံးသွားခဲ့တာဖြစ်ပါတယ်။သူတို့သုံးဦးကစပိန်သတင်းဌာန၃ခုအတွဲဆီးရီးယားနိုင်ငံတွင်တိုက်ပွဲသတင်းတွေကိုရယူခဲ့ကြတာဖြစ်ပါတယ်။
ကနေဒါနိုင်ငံအယ်ဘတ်တာခရိုင်တတော်ရင်မှာလောင်ချွမ်းနဲ့တော်မီကတဆင်ဒေသခံတွေမိသားစုတွေရဲ့နေထိုင်ရာနေရာတွေကိုဖြတ်ပြီးတော့ဆက်လက်မီးလောင်နေရကနေမနေ့ကစနေနေ့မှာတော့လက်ရှိမီးတောက်ထက်နှစ်ဆကြီးလာပြီးစုစုပေါင်းမြေဧရိယာဧက2သိန်းလောက်မီးလောင်ကျွမ်းခံရပါတယ်မီးလောင်ကျွမ်းမှုကြောင့် Fort McMurray မြို့လူထုကိုကယ်ဆယ်ဖို့ကယ်ဆယ်ရေးဖွဲ့ဝင်တွေကဆောင်ရွက်ခဲ့ကြပြီးကနေဒါအစိုးရကအယ်ဘတ်တာခရိုင်မှာအရေးပေါ်အခြေအနေကြီးညာခဲ့ပါတယ်ဒီတော်မီကိုထိ ंछ ုံနိုင်မှုလနဲ့ခြီးချလိုက်မယ်လို့အရေးပေါ်တာဝန်ရှိပုဂ္ဂိုလ်တွေကပြောဆိုပါတယ်။ဒီတော်မီကကြီးမားသလောက်အန္တရာယ်ရှိပြီးထိ ंछ ုံဖို့လည်းခက်တယ်လို့ပြည်သူ့လုံခြုံရေးဆိုင်ရာဝန်ကြီး Ralph Goodell ကပြောပါတယ်။ Alberta ရေးပေါ်စီမံခန့်ခွဲရေးအေဂျင်စီရဲ့ကြေညာချက်အရ Fort Data မှာမိသားသမား900ကျော်ဟာရဟတ်ရင်15စင်း၄ချောင်းမိသားပစ္စည်း14ခုအပါအဝင်တခြားမိသားပစ္စည်း88မျိုးအသုံးပြုပြီးတော့မိငိမ့်တက်နေကြပါတယ်။မကြာခင်ရပိုင်းတွင်မိုးပွဲရွာသွန်းမယ်လို့ခန့်မှန်းရပေမဲ့မိငိမ့်တက်ဖို့အတွက်အထောက်အကူဖြစ်မယ်မထင်ဘူးလို့တာဝန်ရှိသူတွေကပြောဆိုပါတယ်။ဒီတော်မီကိုနှိမ့်နိုင်ဖို့ကျွန်တော်တို့တကယ်လိုနေတာကသဲသဲမင်းမင်းရွာချမယ်မိုးမျိုးဖြစ်ပါတယ်။မိုးပြေလောက်ရွာရင်တော့လုံလောက်မယ်မထင်ဘူးလို့မိသားဦးစီးဌာနညွှန်ကြားမှု Chet Morris ကပြောဆိုပါတယ်ရှင်။
New American တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီ UI မြန်မာပိုင်းအစီအစဉ်ကနေတနင်္ဂနွေနေ့ညနေခင်းသတင်းတွေကိုကြေညာနေပါတယ်အမေရိကန်ပြည်ထောင်စုနယ်ကမ္ဘာတစ်လွှားနိုင်ငံအများအပြားမှာဒီကနေ့တနင်္ဂနွေနေ့ကို Mother's Day အမေနေ့အဖြစ်သတ်မှတ်ထားပါတယ်။အမျိုးသမီးတွေရဲ့ဆောင်ရွက်ချက်တွေကိုဒီကနေ့အမေနေ့မှာအသိအမှတ်ပြုချီးကျူးဂုဏ်ပြုကြတာဖြစ်ပါတယ်။အစဉ်အလာအဖြစ်တော့မိသားစုတွေမှာမိခင်ဖြစ်သူတွေကိုပန်းစည်းတွေလက်ဆောင်ပေးကြ၊ညစာတဲခင်းကြပြီးအမေနေ့ကိုဆင်နွှဲကြပါတယ်။အမေရိကန်သမ္မတဘရက်အိုဘားမားကလည်းသူ့ရဲ့သတင်းဖတ်စဉ်မိန့်ခွန်းမှာသမ္မတကရောမစ်ရှယ်အိုဘားမားကိုအခုလိုဂုဏ်ပြုစကားပြောကြပါတယ
် In our house everybody knows that president is only the third most important job in the family. So this weekend I'm going to take a little extra time to say thank you to Michelle.
ဒီသတင်းပတ်မှာတော့မိခင်တဦးအဖြစ်အရေးအကြီးဆုံးတာဝန်ကိုစွန်းစွန်းတမန်ထမ်းဆောင်ခဲ့တဲ့အတွက်မစ်ရှယ်ကိုကျေးဇူးတင်စကားပြောဖို့အချိန်ပိုနေနေယူပါမယ်။နောက်ထပ်ကျေးဇူးတင်ရမှာကတော့ရောက်ခမဖြစ်သူကိုပါ။သူမဟာဆိုရင်မစ်ရှယ်အတွက်အမြဲတမ်းစံပြတဦးဖြစ်တယ်လို့ကျွန်တော်နဲ့မစ်ရှယ်တို့မာလီယာနဲ့ဆာရှာကိုကျွေးမွေးဆောက်ရှောက်တာမှလည်းကိုဂျိုးမငယ်ပဲကူညီပေးခဲ့သူဖြစ်ပါတယ်လို့သမ္မတအိုဘားမားပြောဆိုခဲ့တာဖြစ်ပါတယ်။ကိုယ့်ရဲ့မိခင်ရင်းတွေကို့အတွက်ကိုဝန်လဲမွေးဖွားပေးခဲ့ရတဲ့မိခင်တွေအားလုံးကိုကျေးဇူးတင်ကြဖို့ကိုလည်းသမ္မတအိုဘားမားကတိုက်တွန်းပါတယ်။အမေရိကန်ပြည်ထောင်စုမှာတော့ Mother's Day အမေနေ့ကိုလူလူကြားကြဲကြဲပြန့်ပြန့်လက်ခံကျင်းပကြပါတယ်ရှင်
။အမေရိကန်ပြည်ထောင်စု Washington DC မြို့ကသမိုင်းဝင်လူမင်းတွေရဲ့တက္ကသိုလ်တစ်ခုဖြစ်တဲ့ Howard University မှာစနေနေ့ကကျင်းပတဲ့ပွင့်နှင်းသပင်အခမ်းအနားကိုတက်ရောက်ပြီးမိန့်ခွန်းပြောခဲ့တဲ့ American သမ္မတ Obama ကပြီးခဲ့တဲ့ဆယ်စုနှစ်သုံးခုတွင်းလူမျိုးရေးနဲ့ဆိုင်တဲ့အခြေအနေတွေအတန်အသင့်တိုးတက်မှုရှိလာပေမဲ့ဆက်ပြီးလှုပ်ရှားကြိုးပမ်းရမယ့်အလုပ်တွေရှိနေသေးတယ်လို့ပြောဆိုလိုက်ပါတယ်ကျွန်တော်တို့မှတ်မိနေတုံးပဲဖြစ်တဲ့ဦးလေးတွေအကိုအမတွေရဲ့မျိုးဆက်ဟာကျွန်တော်တို့လိုပဲအသိဉာဏ်မြင့်မားပြီးစွမ်းရည်ထက်မြက်ကြပေမဲ့လည်းတရားမျှတမှုမရှိတဲ့လူအဖွဲ့အစည်းတိဆောက်မှုအနေထားအောက်တနည်းနည်းနဲ့ရောက်ခဲ့ကြရပါတယ်ဒီချက်ကကျွန်တော်တို့မျိုးဆက်အတွေ့ကဘာကြီးကိုမေးခွန်းထုတ်เสียဖြစ်ရုံမကဒီကံမကောင်းအကြောင်းမလာခဲ့တဲ့ African American မျိုးဆက်တွေအတွက်ရပ်တည်ကြရမယ်ဆိုတဲ့အဓိပ္ပာယ်လည်းဖြစ်ပါတယ်လို့ American သမ္မတကပြောဆိုပါတယ် တကယ်လို့အပြောင်းလဲကိုမြင်ချင်းရင်ဘဝတခြားမတိလိုက်မတိဖာသာနေသွားလို့မရပဲဒီမိုကရေစီစနစ်အတွက်တက်တက်ကြွကြွပါဝင်လှုပ်ရှားဖို့လေသူကပြောဆိုသွားပါတယ်ဒီတိတာထင်ရှားတဲ့ပြဿနာကိုဖြေရှင်းဖို့အတွက်ခုခေတ်ကောလိပ်ပွဲရလူငယ်တွေဟာအရင်ချိန်တွေနဲ့ပိုကောင်းတဲ့အခြေအနေမှာရှိနေပါတယ်လို့လေသူကပြောဆိုပါတယ်ဒီပွဲနှင်းသဘင်ခန်းနာမှာသမ္မတအိုဘားမားကိုတိတ်ပံပါရဂူဂုံနူးဆောင်ဘွဲ့ချီးမြှင့်အနှင်းခဲ့ပါတယ
်အမေရိကန်ပြည်ထောင်စုမှာတော့ဒီမိုကရက်တစ်ပါတီရင်းသမ္မတလောင်းပနာမရွေးချယ်ပွဲတွေမှာမနေ့စနေနေ့ကဂွန်းကျွန်းမှာအနိုင်ရလိုက်တဲ့ဟီလာရီကလင်တန်အနေနဲ့ပါတီရဲ့သမ္မတလောင်းဖြစ်ရေးပို့ပြီးလင်းဆက်လာနေပြီဖြစ်ပါတယ်။ပစိဖိတ်သမုတ်တရားတွင်ကကျွန်းငယ်လေးတစ်ခုဖြစ်တဲ့ဂွမ်းမှာဟီလာရီကလင်တန်က60ရာခိုင်နှုန်းအနိုင်ရပြီးပါတီညီလာခံကိုယ်စားလှယ်9ဦးထဲက4ဦးကိုရရှိသွားပါတယ်။
ဖိလစ်ပိုင်နိုင်ငံခွေးဆန်မြို့တော်ခန့်မှာတော့ရွေးကောက်ပွဲကော်မရှင်ဝန်ထမ်းအနေနဲ့ကြောင်းဆရာဆရာမတွေဟာမဲယုံတွေကိုပေးပို့ရမယ့်ရွေးကောက်ပွဲဆိုင်ရာပစ္စည်းတွေကိုပြင်ဆင်နေကြပါတယ်။ဒီနေ့တနင်္ဂနွေနေ့မှာတနင်္လာနေ့ကျင်းပမယ့်သမ္မတရွေးပွဲနဲ့အထွေထွေရွေးကောက်ပွဲတွေအတွက်နောက်ဆုံးပြင်ဆင်မှုတွေကိုလှုပ်ဆောင်နေရလဲဖြစ်ပါတယ်ရှင
်။
နောက်ဆုံးတည်ထားတဲ့သတင်းတွေကိုမတ်သိန်ကြီးထိုင်းနဲ့မမိုးဖြူတို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။တနင်္ဂနွေနေ့ညနေခင်းအတွက်သတင်းတွေကိုဇက်တိုက်တင်ဆက်ပေးပါမယ်။အခုအရင်ဆုံးနားဆင်ရမှာကတော့အစိုးရတည်လက်ထက်မြေသိမ်းပြဿနာတွေကိုအမြန်ဆုံးဖြေရှင်းနိုင်မှုဒုသမ္မတနှင့်ဦးဆောင်တဲ့လေယာမြေနဲ့အခြားမြေများသိမ်းဆီးခံရမှုများပြည်လဲစည်းစည်ရေးကော်မတီကိုသမ္မတကဖွဲ့စည်းပေးလိုက်ပါတယ်။လေယာမြေသိမ်းဆီးမှုတွေကိုလည်းဖြေရှင်းဆောင်ရွက်ပြီးတဲ့အထိရက်ဆိုင်ထားဖို့ကိုပါညွှန်ကြားထားပါတယ်။တပြိုင်တည်းမှာပဲလေယာမြေအငင်းပွားမှုပြဿနာတွေအတွက်ခေတ်စနစ်နဲ့လျော်ညီတဲ့ခိုင်မာတဲ့ဥပဒေပြဋ္ဌာန်းနိုင်မှုကိုလည်းလွှတ်တော်ရင်းမှာအစိုးတင်ဖို့ပြင်ဆင်နေကြပါတယ်။မြန်မာနိုင်ငံတွင်းလေယာမြေသိမ်းဆီးမှုတွေနဲ့ပတ်သက်တဲ့စိန်ခေါ်မှုတွေကိုအစိုးရနဲ့လွှတ်တော်တို့ဘလို့ကင်တွယ်ဖြေရှင်းသင့်ပါသလဲဆိုတာကိုတော့အကြောင်းဆုံးနားဆင်ပါရှင်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အစိုးရတည်လက်ထက်နိုင်ငံတွင်းလေယာမြေနဲ့အခြားမြေများသိမ်းဆီးခံရမှုကြောင့်သိမ်းခံထားရတဲ့ပြည်သူတွေနစ်နာမှုမရှိစေရေးမြေသိမ်းပြဿနာတွေကိုဖြေရှင်းဆောင်ရွက်နိုင်မှုလေယာမြေနဲ့အခြားမြေများသိမ်းဆီးခြင်းခံရမှုများပြည်လဲစည်းစည်ရေးဗဟိုကော်မတီကိုသမ္မတကဖွဲ့စည်းပေးလိုက်ပါတယ်။ဒီကော်မတီကိုဒုသမ္မတနှစ်ကဦးဆောင်ပြီးပြည်ထရေးဝန်ကြီးဌာနစိုက်ပျိုးရေးမွေးမြူရေးနဲ့ဆယ်မြောင်းဝန်ကြီးဌာနကာကွယ်ရေးဝန်ကြီးဌာနတယံဇာတာနဲ့သဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးဝန်ကြီးဌာနစက်မှုဝန်ကြီးဌာနဆောက်လုပ်ရေးဝန်ကြီးဌာနနေပြည်တော်ကောင်စီဝင်နဲ့တိုင်းဒေသကြီးနဲ့ပြည်내အစိုးရအဖွဲ့များအားလုံးရဲ့ဝန်ကြီးချုပ်တွေပါပါဝင်ပါတယ်။ဒီကော်မတီအနေနဲ့ပြည်လဲအောင်ဖြည့်ရှင်းပေးနိုင်မှုဆိုရင်ခေတ်စနစ်နဲ့လျော်ညီတဲ့ခိုင်မာတဲ့ဥပဒေပြဋ္ဌာန်းနိုင်မှုကအဓိကအရေးကြီးဆုံးဖြစ်တယ်လို့လွှတ်တော်ကိုယ်စားလှယ်ဦးဖေတန်းကအကြံပြုပါတယ်
။ဒီလေယာမြေဖြည့်ရှင်းရေးနဲ့ပတ်သက်ပြီးတော့လေယာမြေဖြည့်ရှင်းရေးကိုဆောင်ပေးပြီးတော့ပြဋ္ဌာန်းမဲ့ဥပဒေတစ်ခုတိုးပါတယ်။အရင်ဥပဒေတွေနဲ့အထောက်အထားတွေနဲ့ယူထားပြီးတော့အဲ့ဒီဥပဒေနဲ့မညီလုပ်ခဲ့ကြတာတွေအများကြီးရှိရဲ့ညီရဲ့သားနဲ့တခါတခါဥပဒေရဲ့အာဏာရှင်ကြောင့်တရားမမျှတမှုတွေရှိရဲ့လုပ်ပိုင်ခွင့်တွေကိုလည်းမတော်မတရားယူခက်နိုင်တဲ့အာဏာရှိတဲ့အတွက်နဲ့လယ်သမားတွေကိုပိုင်ဆိုင်မှုတွေကိုဖျက်သိမ်းပြီးတော့သူတို့ပိုင်ဆိုင်မှုလုပ်ခဲ့တာလည်းရှိရဲ့။ဒါကြောင့်ဒီအချိန်နေမှာဓာတ်တွေကိုပြန်ပေးဖို့ဆိုရင်ဒီလက်ရှိအစိုးရအနေနဲ့ရဲရဲဝံ့ဝံ့ပြတ်ပြတ်သားသားဆုံးဖြတ်ဖို့လိုတယ်။နေရာမြေဖြည့်ရှင်းရေးကိုဆောင်ပေးမဲ့ဥပဒေတစ်ခုကိုရေးဆွဲဖို့လိုတယ်လို့ကျွန်တော်မြင်ပါတယ
်။အခုလိုမျိုးအစိုးရအဖွဲ့ဘက်ကမြေသိမ်းပြဿနာဖြေရှင်းနိုင်မှုကော်မတီဖွဲ့ပြီးတော့လှုပ်ဆောင်နေတဲ့တပြိုင်နက်တည်းမှာပဲလွှတ်တော်သစ်မှလည်းတောင်သူလယ်သမားနဲ့အလုသမားရေးရာကော်မတီကိုဖွဲ့စည်းထားပြီးလဲရမြေအငင်းပွားမှုပြဿနာတွေအတွက်ဥပဒေတရက်ကိုပြဋ္ဌာန်းနိုင်မှုလွှတ်တော်တွင်မှအစိုးတင်မှုပြင်ဆင်နေပါတယ်လို့လွှတ်တော်ကော်မတီအဖွဲ့ဝင်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးဖေတန်းကပြောပါတယ
်။ရှေ့ဆက်ပြီးတော့ဒီအစိုးရလက်ထက်မှာရနိုင်အောင်ပေါ့နော်။အော်ကျွန်တော်တို့စ조사မှာဖြစ်ပါတယ်။အခုလည်းပဲကျွန်တော်တို့လွှတ်တော်ထဲမှာတောင်သူလယ်သမားအလုသမားကော်မတီဆိုတာရှိပါလေ။ကျွန်တော်လည်းအဖွဲ့ဝင်ပါပဲ။အဲ့ဒီကော်မတီကလည်းပဲတရက်နှစ်ရက်လောက်ဆိုရင်အစိုးတစ်ခုကိုတင်ပါပါ။အဲ့ဒီအစိုးရကလည်းဆိုတော့ဒီလဲရမြေဖြည့်ရှင်းရေးဥပဒေတစ်ခုရေးဆွဲပေးဖို့ပေါ့နော်။တက်ဆိုင်ရနိုင်ငံတော်အစိုးရကိုတိုက်တွန်းတဲ့အစိုးရ။အဲ့ဒီဥပဒေအတွက်ကျွန်တော်တို့ကော်မတီကလည်းမူကြမ်းတွေရေးဆွဲထားပြီးပါပြီ။ဒီလဲရမြေဖြည့်ရှင်းရေးကိုဆောင်ပေးပြီးတော့နော်ဥပဒေတက်တက်တစ်ခုရေးဆွဲနိုင်မှာ။ဒါကျွန်တော်တို့အရင်ဥပဒေတွေနဲ့အဲ့ဒါထိတ်ထိတ်ပိုးတိတ်မှုတွေလည်းရှိနေတာပေါ့။ဒီဒုတိယတက်တန်းကာလမှာကျွန်တော်တို့ဥပဒေတရားရေးဆွဲပြီးလုပ်နိုင်မှာအာဒါပြည်လဲမယ်လို့ကျွန်တော်ကယူဆတဲ့အတွက်တောင်သူတင်သမားနဲ့အလုသမားကော်မတီကလည်းဒါတွေကိုဆောင်ပေးပြီးတော့လုပ်နေပါတယ်။ဒီလဲရေးဆွဲထားပါတယ်။အဲဝန်ကြီးဌာနတွေနဲ့လည်းနှီးနှော်ပြီးတော့ရှေ့ဆက်ပြီးတော့ဥပဒေတစ်ခုဖြစ်အောင်ကျွန်တော်တို့ကစ조사တော့ရှိပါတယ်
။အရင်အစိုးရလက်ထက်တုန်းကအာဏာနဲ့ဖိအားပေးလှုပ်ဆောင် ခဲ့တာနဲ့ခင်းနဲ့မလျော်ညီတဲ့ဥပဒေကြောင့်အရာစီရင်ချက်မမျှတမှုတွေကြောင့်လယ်သမားတွေမှာဆုံးရှုံးနေတာမှုတွေရှိခဲ့တယ်လို့ဥဖေတန်းကဆိုပါတယ်အခုအစိုးရတဲ့လက်ထက်မှာလည်းဒီဖွဲ့စည်းလိုက်တဲ့ကော်မတီမှာမလျော်ဩဇာတုံးတဲ့မတမာမှုတွေမရှိဘဲတမာတမတ်ကြကြဖြည့်ရှင်းပေးနိုင်မှုကအရေးကြီးဆုံးဖြစ်တယ်ဆိုတာကိုလည်း88မျိုးဆက်ငင်းငယ်ရင်းနဲ့ပွင့်လင်းလူအဖွဲ့စည်းရဲ့လေယာစီးပွားနဲ့တောင်သူလယ်သမားရေးရာဒုတိယတာဝန်ခံကိုမျိုးတန်းကထောက်ပြပါတယ
်ဒီကကြတော့အဖက်ခဲကတော့ဒီရေးရာသိသိခံရတဲ့ကိစ္စကိုပြန်လဲရရှိအောင်ဖြည့်ရှင်းပေးတဲ့နေရာမှာပြီးခဲ့တဲ့အစိုးရလက်ထက်မှာလုပ်ခဲ့တဲ့မက်ဂနီဇင်ပေါ့ဗျာဒီရန်နီယာဟာအလုံးမဖြစ်ပါဘူးအဲ့ဒီမက်ဂနီဇင်ကိုပြင်လို့ပါပဲရေးရာသိသိခံရတဲ့ဘီတွေကိုပြန်လဲရရှိနိုင်ဖို့အတွက်အဖွဲ့အစည်းတစ်ခုဖွဲ့စည်းတဲ့အခါမှာအဲ့ဒီအဖွဲ့အစည်းကသမာသမတ်ကြကြနဲ့လိုလိုလလဆုံးဖြတ်နိုင်တဲ့အတူရားပါနိုင်တဲ့အနေအထားမျိုးဖြစ်တယ်မှာတော့ဟိုမှာလည်းအဲ့လိုအဖွဲ့အစည်းမျိုးအဲ့လိုမျိုးဒီပုံစံကိုပါဖို့လိုတယ်လို့အောက်ခြေအဆင့်အထိလည်းပဲအဲ့လိုဒီပုံစံကိုပါဖို့လိုပါတယ
်မြန်မာနိုင်ငံတွင်းမှာလေယာမြင်တဲ့အခြားမြင်များသိသိခံရမှုအများဆုံးဖြစ်တဲ့ပြဿနာအရင်းမြစ်ကတော့တက်မတော်ကသိသိထားတာတွေနဲ့ခရိုနီပိုင်ကုမ္ပဏီတွေဘက်ကသိသိမှုတွေအများဆုံးဖြစ်ပြီးအာဏာလုပ်ပိုင်ခွင့်နဲ့ငွေကြေးဖိအားပေးသိသိခဲ့တာတွေဖြစ်ခဲ့တယ်လို့အရင်ဆိုရလက်တက်တုန်းကလွှတ်တော်တွင်းကနေပြီးတော့လေယာမြင်သိပြဿနာတွေကိုလိုက်လံဆောင်ရွက်ပေးခဲ့တဲ့ဥဖေတန်းကဆိုပါတယ်မြန်မာနိုင်ငံတဝန်းမှာနေပြည်တော်ကနေစလို့တိုင်းဒေသကြီးပြည်နယ်ခရိုင်မြို့နယ်ရက်ကွက်ကျေးရွာအုပ်စုအဆင့်ဆင့်အထိလေယာမြင်တဲ့အခြားမြင်များသိသိချင်းခံရမှုများပြန်လည်စီစီကော်မတီတွေအဆင့်ဆင့်ဖွဲ့စည်းရမှာဖြစ်ပြီးမြေသိမ်းပြဿနာတွေကိုဒီကော်မတီဝင်တွေကကွင်းစင်လေ့လာရမှာဖြစ်ပါတယ်။နောက်ဒီကော်မတီအဆင့်ဆင့်ကနေဥပဒေလုံထုံးလုံနည်းနဲ့အညီဖြည့်ရှင်းဆောင်ရွက်ပေးရမယ်လို့လည်းသမ္မတကညွှန်ကြားထားတာပါ။နောက်သက်ဆိုင်ရာဝန်ကြီးဌာနတွေနဲ့ကုမ္ပဏီပုဂ္ဂလိကလုပ်ငန်းတွေကဒီမြေတွေကိုပြန်ပြီးတော့စွန့်လွတ်ပေးလိုက်တဲ့ဆိုရင်လည်းအဲ့ဒီလေယာမြေတွေကိုမူလလုတ်ကင်ထားတဲ့သက်ဆိုင်သူတွေထံကိုလုံထုံးလုံနည်းနဲ့အညီအမြန်ဆုံးပြန်ပေးနိုင်မှုကိုလည်းဆောင်ရွက်ရမယ်လို့ဆိုထားပါတယ်။အခုလိုမျိုးအစိုးရတဲ့လက်ထက်လေယာမြေအငင်းပွားမှုပြဿနာတွေကိုဦးစားပေးပြီးအမြန်ဆုံးဖြေရှင်းနိုင်မှုစ조사ဆောင်ရွက်နေချိန်မှာပဲလေယာမြေသိမ်းဆည်းတဲ့ကိစ္စရပ်တွေကိုဥပဒေနဲ့အညီဖြည့်ရှင်းဆောင်ရွက်ပြီးတဲ့အထိရပ်ဆိုင်ထားရမယ်ဆိုတာကိုလည်းသမ္မတဦးထင်ကျော်ကသူ့ရဲ့အမိန့်ကြေညာစာထဲထည့်သွင်းဖော်ပြထားကြောင်းပါရှင
်ဆိုတော့ရှင်များခင်ဗျာစကိုင်းတိုင်းလေဗရောင်းတောင်ကျင်းဒီစီမံကိန်းအပေါ်ဒေသခံတွေရဲ့အဆန့်ကျင်မှုတွေနဲ့အတူတင်းမာမှုတွေတကြော့ပြန်ကြီးထွားလာနေတဲ့အတွက်လွတ်တော်မှာတင်ပြဖြည့်ရှင်းဖို့ကြိုးပမ်းလာကြတဲ့အထိဖြစ်ပါတယ်။တချိန်ကအာဏာပိုင်တွေအပြင်းထန်နှိမ်နင်းတာခံခဲ့ရတဲ့အတိုင်းအောင်စီမံကိန်းအပေါ်ဆန့်ကျင်ကန့်ကွက်မှုတွေအခုထိအဆုံးမသတ်နိုင်ပဲဖြစ်နေရတာဟာဘာကြောင့်များပါလဲ။ဒီပြဿနာနဲ့ပတ်သက်လို့လွတ်တော်ကအကောင်းဆုံးအဖြေရှာနိုင်လိမ့်မယ်လို့ရောသောတာရှင်တို့ယူဆကြပါသလားဆိုတာကိုအင်္ဂါနေ့ညဓာတ်ရိုက်လေးလံအစီအစဉ်မှာဆွေးနွေးကြမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးလို့တဲ့သောတာရှင်အနေနဲ့VOA ဖုန်းနံပါတ် 1-232-382-999 ကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားလို့ရပါတယ်။တရိုက်လေးလိုင်းဆွေးနွေးတဲ့အချိန်မှာ VOA ကတယ်လီဖုန်းနဲ့ခေါ်ယူဆက်သွယ်မှာဖြစ်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်း email နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ် VOA ရဲ့ email လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။တရိုက်လေးလိုင်းအစီအစဉ်ကကြိုဆိုပါတယ်ခင်ဗျာ။
လာမယ့်အင်္ဂါညဒရဲ့လေလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့သောတာရှင်တွေကိုထပ်ပြီးတော့ဖိတ်ခေါ်ပါသည်ရှင် VOA မြန်မာပိုင်းရဲ့တနင်္ဂနွေနေ့ညနေခင်းအစီအစဉ်တွေကိုနားဆင်နေရတာဖြစ်ပါတယ်ဆက်ပြီးတော့အမေရိကန်သမ္မတကိုဒီအမေရိကန်ရောက်မြန်မာတွေဘသူကိုမဲပေးရွေးချယ်ကြမလဲဆိုတဲ့အကြောင်းတင်ပြပေးပါမယ်နိုဝင်ဘာလမှာကျင်းပဖို့ရှိတဲ့အမေရိကန်သမ္မတရွေးကောက်ပွဲမှာအမေရိကန်ရောက်မြန်မာတွေဘသူကိုမဲပေးကြမလဲကိုမဲပေးတဲ့သမ္မတလောင်းကိုဘယ်အချက်တွေပေါ်မှာမူတည်ပြီးသတ်မှတ်ရွေးချယ်ကြသလဲဆိုတာကိုတော့ကိုဇော်ဝင်းလိုင်စူးစီးတင်ပြပေးထားတာနားဆင်ပါရှင်
အမေရိကန်သမ္မတကိုယ်စားလှယ်လောင်းပါတီတွင်ရွေးချယ်မှုတွေပြည့်စုံသလောက်ဖြစ်လာပြီး Republican Party ဘက်ကဘီလီယံနာတထည်ကြီးဒေါ်နယ်ထရမ့်နဲ့ Democrat Party ဘက်ကနိုင်ငံခြားရေးဝန်ကြီးဟောင်း Hillary Clinton တို့ရှင်ပြန်ကြရမှာဖြစ်ပါတယ်။ Democrat Party တွင်ကိုယ်စားလှယ်လောင်းရွေးချယ်မှုတွေမှာနိုင်ငံခြားရေးဝန်ကြီးဟောင်း Hillary Clinton နဲ့ဗမွန်ပြည်နယ်အထက်လွှတ်တော်အမတ် Bernie Sanders တို့နှစ်ဦးအကြမ်းမှာဘသူအနိုင်ရမယ်ဆိုတဲ့တိကျပြတ်သားတဲ့အဖြေထွက်မလာသေးပေမဲ့လက်ရှိအနေအထားအရ Hillary Clinton အသာစီးရနေတဲ့အတွက်Hillary Clinton နဲ့ Donald Trump တို့နှစ်ဦးရှင်ပြန်ရမယ်ဆိုတဲ့အခိုင်အမာပြောဆိုမှုတွေထွက်ပေါ်နေတာပါ။ကိုကျော်သက်ဟာအမေရိကန်နိုင်ငံအင်ဒီယားနာပြည်နယ်ဖိုဝင်းမြို့မှာနေထိုင်နေတဲ့မြန်မာဒီမိုကရေစီအရေးတက်ကြွလှုပ်ရှားသူတဦးဖြစ်ပါတယ်။သူက Hillary Clinton ဟာ NLD ပါတီအကြီးအကဲတောင်ဆန်းစုကြည်နဲ့ရင်းနှီးတဲ့ပုံကိုယ်တဦးဖြစ်တယ်လို့မြန်မာအရေးကိုစိတ်ဝင်စားသိရှိထားသူဖြစ်တဲ့အတွက်သူမကိုမဲပေးမယ်လို့ပြောပါတယ်
။ဘာကြောင့်လဲဆိုတော့ကျွန်တော်တို့ဒါ Hillary Clinton ဆိုတာကျွန်တော်တို့နိုင်ငံရဲ့ဟလာနော်အခုတော့ဆက်စုကြည့်နေတာအများကြီးရင်းနေတယ်ပြီးရင်ဗမာပြည်ကိုလည်းအဝင်ထွက်ရှိတယ်ပြီးရင်သူကဗမာပြည်ရဲ့အရေးကိစ္စတွေကိုလည်းအများကြီးစိတ်ဝင်စားတယ်တခါ ဘဝကြီးမှာဟာလာအခုနဥပမာပေါ့ဗျာနော်အခုချိန်မှာတရုတ်ကနေပြီးတော့ဟာလာကျွန်တော်တို့ရှေ့ကဆေးရနာရှင်တွေကနေပြီးတော့ဟာလာဆက်ဆံပြီးတော့နော်တိတိပုံလောက်ထားတဲ့ဟာလာဒီစီးပွားရေးတွေဒါတွေအားလုံးကသူတို့အမြင်ထားပြီးသားပါကျွန်တော်တို့အတိအကျတော့ဗမာပြည်မှာကျွန်တော်တို့ခံစားနေရတယ်ဗမာပြည်သူတွေအတိအကျခံစားနေရတော့ဟာလာတရုတ်နိုင်ငံရဲ့နော်ကျွန်တော်ဟိုစီးပွားရေးကကြီးကြော်မှုတွေအသားတွေကိုသူတို့ပြန်ပြီးတော့ရှင်းတိုင်းတိကျပြန်နိုင်လိမ့်မယ်နေ့ရက်ကတော့ကျွန်တော်တို့နိုင်ငံမှာရှိနေတဲ့ဒီဟိုလူဖွဲ့စည်းမှာဆင်းရဲနွမ်းမမှုပေါ့နော်ဒီလိုကိစ္စမျိုးတွေကိုအမေရိကန်နိုင်ငံကထဲထဲဝင်လာပြီးတော့ကူညီနိုင်မယ်နော်ဟို NGO ပုံစံမျိုးနဲ့တော့လည်းကောင်းဆောသောလိုမျိုးနိုင်ငံရေးရတာလိုက်ခလာနော်ဝင်ပြီးတော့ဒီဟိုကူညီတဲ့အားမျိုးခလာတခါစီးပွားရေးရတော့လည်းကောင်းဒါတွေအများကြီးလုပ်ပေးနိုင်လို့ကျွန်တော်တို့မြင်ပါတယ်
ညူဂျာစီပြည်နယ်မှာအခြေစိုက်နေထိုင်နေတဲ့မြန်မာဒီမိုကရေစီအရေးတက်ကြွလှုပ်ရှားသူနောက်တူဦးဖြစ်တဲ့ကိုရင်အေးကလည်းအမေရိကန်ရောက်မြန်မာနိုင်ငံသားတွေဟာအမေရိကန်ရွေးကောက်ပွဲမှာမဲပေးကြတဲ့အခါမြန်မာပြည်အရေးကိုထက်သွင်းစဉ်းစားပြီးမဲပေးကြလေရှိတဲ့အတွက်သူ့အနေနဲ့လည်းမြန်မာပြည်သူတွေအတွက်အကျိုးရှိနိုင်တဲ့ Hillary Clinton ကိုပဲမဲပေးမယ်လို့ပြောပါတယ်
ကျွန်တော်တို့ဒီအမေရိကန်ကိုရောက်လာကြတဲ့အင်အားစုတွေကျွန်တော်ဗမာပြည်အင်အားစုတွေအနေနဲ့ကတော့ဒီအမေရိကန်တမန်တော်ရွေးချယ်ကြတဲ့အခါမှာကိုတိုင်းရဲ့အနေအထားကိုကြည့်ပြီးတော့ကျွန်တော်တို့အဓိကထားရွေးကြတာပေါ့နော်နောက်ပြီးတော့မှကိုရဲ့အသင်ချင်းတွေနောက်တစ်ချက်ပေါ့အကောင်မဦးစားပေးရတော့ကိုတိုင်းမြေချင်းနေဦးစားပေးတယ်ကျွန်တော်တို့ဒီတစ်ချိန်လုံးကျွန်တော် Republican Party အနေနဲ့ကဒီဆေးဥစုကို PR တွေပြင်းပြင်းထန်ထန်ပေးခဲ့ပြီးတော့အချက်တွေ့စေခဲ့တယ်အဲ့မှာနောက်ဆုံး2009မှာ Mr. Obama တက်လာခဲ့တယ်ဒီဒီမိုကရက်ကနေတမန်အနေနဲ့တက်လာခဲ့တဲ့အချိန်မှာစပြီးတော့သူတို့ policy တွေတောင်းသွားတယ်ကြောက်သူတို့အနေနဲ့ဒီတစ်ချိန်လုံး pressure ပေးလာဒီဆေးဥစုပေါ်မှာ pressure ပေးလာတဲ့ပုံစံအနေနဲ့ပြန်ဆင်းဦးအောင်ဆောင်ရပြီးတော့ဒီလိုဆောင်တဲ့ပုံစံဆောင်ရမှုနဲ့တောင်းမယ်ဆိုပြီးတော့ Obama change ဆိုတဲ့ policy အကြောင်းလဲမှာကျွန်တော်တိုင်းပြည်လည်းပါလာခဲ့တာဒါကြောင့်မလို့လေဒီ policy အကြောင်းလဲပေါ်မှာတော့သူကိုယ်တိုင်းနဲ့သူတို့ဒီလိုက်ပြီးတော့ဒီအချင်းကိုအွှေ့ပြောင်းကစားခဲ့တာပေါ့နော်ဒါကြောင့်မလို့2012ကဂျာပီယူကဘဝင်ရတယ်2015မှာတနင်္ဂနွေတိုင်းနာအနိုင်ရခဲ့တယ်ဆိုတော့ဒီလမ်းကြောင်းကဒီမိုကရက် policy နဲ့တွားနေလမ်းကြောင်းကိုကျွန်တော်မြင်ရတယ်ဒါကြောင့်မလို့ကျွန်တော်ဆက်လက်ပြီးတော့ဒီဒီမိုကရက်လမ်းကြောင်းကိုကျွန်တော်ဆက်ပြီးထောက်ခံပေးသွားမှာတော့ဒီလမ်းကြောင်းကအခုရွှေ့နေအွှေ့ကိုမြင်နေရပြီကျွန်တော်တို့ကိုတိုင်းပြည်တော့ဒါကြောင့်မလို့ဒီမိုကရက်ကကိုယ်စားလှမ်းပေါင်းဖြစ်တဲ့ Hillary Clinton ကျွန်တော်ကမဲပေးမယ်
နိုဝင်ဘာလမှာကျင်းပမယ့်အထွေထွေရွေးကောက်ပွဲမှာ Hillary Clinton နဲ့ Donald Trump တို့နှစ်ဦးရှင်ပြန်ရမှာဖြစ်တဲ့အတွက်လက်ရှိကောက်ယူထားတဲ့လူမှုစစ်တမ်းတွေအရ Hillary Clinton ကအနည်းငယ်အသာစီးရနေပေမဲ့လည်းနိုင်မယ်ဆိုတာတော့ယတိပြပြောလို့မရနိုင်သေးပါဘူး။ဒါကြောင့်လဲ Donald Trump ကအနိုင်ရခဲ့ရင်မြန်မာနိုင်ငံနဲ့ဆက်ဆက်လို့ဘယ်လိုပုံစံမျိုးဖြစ်လာနိုင်တယ်လဲလို့မေးကြည့်တဲ့အခါ Foreign မျိုးကကိုကျော်တက်ကအခုလိုတုံ့တက်ပါတယ
်။ဖန်လာအတိတ်ကဟောနော်သူ့ရဲ့အူဒီကျက်ကသူအခုဆိုရင်ဒီမှာပြောနေတာရှိပါတယ်ဟာအာ immigrant တွေဟိုဟာဟိုပေါ့နော်နည်းနည်းနှိကုတ်မယ်ဆိုတော့အမြင်တဲ့ကိုအသူ့ကိုသူကတရုတ်ကဒီကမ္ဘာပေါ်မှာစီးပွားရေးလမ်းကြောင်းမှုတွေကိုသူမကြိုက်တာတွေကိုသူပြောနေတာတွေရှိပါတယ်ဆိုတော့အခါကျတော့ကျွန်တော်တို့ဗမာပြည်မှာဟာတရုတ်နိုင်ငံကလာပြီးတော့အခုဘယ်လိုစီးပွားရေးတွေကိုပေါ့နော်လော်ဂျီအုပ်ဟာအခုနောက်အနိုင်ကျင့်ဒီလိုမျိုးဟာတစ်ဖက်သက်စာချုပ်တွေနဲ့လွတ်လွတ်ထားတဲ့ဟာတွေအပေါ်မှာသူကအမြင်ရှိမှာပါအဲဒီအခါကျတော့ဗမာပြည်ပေါ်တော့ဒါလည်းအဝဆိုင်လိမ့်မယ်လို့ထင်ပါတယ
်။လက်ရှိအချိန်မှာတော့တမရကိုယ်စားလှယ်လောင်းပါတီတွင်ရွေးချယ်မှုတွေဆက်လက်ကျင်းပနေဆဲဖြစ်တာကြောင့်ဒီမိုကရက်ပါတီကိုယ်စားလှယ်လောင်းနှစ်ဦးဖြစ်ကြတဲ့ Hillary Clinton နဲ့ Bernie Sanders တို့နှစ်ဦးဟာဆက်လက်ရှင်ပြိုင်နေကြဆဲဖြစ်ပါတယ်။ Republican Party ဘက်ကတော့ Donald Trump တဦးသာပါတီကိုစားပြုတမရကိုယ်စားလှယ်လောင်းအဖြစ်ကျန်တော့တဲ့အတွက်သူတို့ပါတီတွင်ရွေးချယ်မှုတွေကိုဆက်လက်ပြုလုပ်ဆရာမလို့တော့ပဲဇူလိုင်လမှာကျင်းပမယ့်နိုင်ငံလုံးဆိုင်ရာပါတီညီလာခံမှာ Donald Trump ကိုပါတီရဲ့ကိုယ်စားလှယ်လောင်းအဖြစ်တရားဝင်ရွေးချယ်ကြဖို့ပဲကြံမာတော့တယ်ခင်ဗျာ။
ကိုယ်စားဝင်လိုက်တင်ပြပေးခဲ့တာပါရှင်ဆက်ပြီးတော့နားဆင်ရမှာကတော့အမေရိကန်ပြည်ထောင်စုမှာဒီကနေ့ကြာရောက်တဲ့အမေများနေ့အမေရိကန်ရောက်မြန်မာတွေဘယ်လိုဂုဏ်ပြုကြသလဲဆိုတဲ့သတင်းဖြစ်ပါတယ်မြန်မာနိုင်ငံမှာတော့ပြာသူလပြည့်နေ့ကိုအမေနေ့ဆိုပြီးတော့သတ်မှတ်ထားပေမဲ့အမေရိကန်ပြည်ထောင်စုမှာတော့မေလဒုတိယပတ်တနင်္ဂနွေနေ့ကိုအမေများနေ့အဖြစ်သတ်မှတ်ထားပါတယ်အမေရိကန်ရောက်မြန်မာမိသားစုတွေကတော့ပြာသူလပြည့်အမေနေ့ကိုအထိမ့်မဲ့ပြုကြသလိုပဲကိုရောက်နေတဲ့နိုင်ငံရဲ့အလေးအထားအတိုင်းဒီကနေ့ကြာရောက်တဲ့အမေများနေ့ကိုလည်းအထိမ့်မဲ့ပြုကြပါတယ်ကိုညံဝင်းအောင်ကစူးစီးတင်ပြထားပါတယ်ရှင
်အမေရိကန်ပြည်ထောင်စုမှာတော့အမေရိကန်ပြည်တွင်းစစ်မှာဒဏ်ရာရတဲ့နှစ်ဖက်စလုံးကတပ်သားတွေကိုသူနာပြုအဖြစ်စစ်မြေပြင်မှာကူညီခဲ့တဲ့Miss Ann Jarvis ကမိခင်ရဲ့ပေးဆပ်မှုကိုဂုဏ်ပြုဖို့1905ခုနှစ်ကစလို့အမေများနေ့သတ်မှတ်ပေးရေးကိုလှုံ့ဆော်လာခဲ့ပါတယ်ပထမဦးဆုံးအမေများနေ့အထိမ့်မှတ်ပွဲကိုတော့1908ခုနှစ် West Virginia က St. Andrew Methodist ဘုရားကျောင်းမှာ Ann Jarvis ကဦးဆောင်ကျင်းပခဲ့ပါတယ်အစောပိုင်းမှာတော့ American Congress ကအမေများနေ့ကိုအတိအမှတ်မပြုခဲ့ပေမဲ့1914ခုနှစ်သမ္မတ Woodrow Wilson လက်ထက်မှာမိခင်တွေကိုဂုဏ်ပြုတဲ့အနေနဲ့မေလရဲ့ဒုတိယအပတ်တနင်္ဂနွေနေ့ကိုအမေများနေ့အဖြစ်တရားဝင်သတ်မှတ်ပေးခဲ့ပါတယ်။အမေရိကန်အနောက်ဖက်ကျန်းဆန်ဖရန်စစ္စကိုမြို့မှာနေထိုင်တဲ့မိခင်တူဦးဖြစ်သူစာရေးဆရာမညိုမီကျော်ကတော့ အမေများနေ့မှာသူမိခင်နဲ့ပတ်သက်လို့အမှန်ရစရာတွေကိုပြောလာပါတယ်
ကျမအမေရဆိုလို့ရှိရင်ကျမဆရာဝန်တယောက်ဖြစ်အောင်ရောဒီအမေရိကမှာဆက်ပြီးတော့ရုံးကန်ရတဲ့အခါမှာအရင်နေလည်းအများကြီးပေးတယ်ပေါ့နော်နောက်ဆိုင်ရတဲ့အခါမှာလည်းဆိုင်ဆရာမတယောက်ဖြစ်အောင်အများကြီးအင်အားပေးခဲ့တာလေသူ့အင်အားတတ်မှုလည်းကျမဆက်ပြီးတော့ရက်တီလို့ရတာပေါ့နော်ဟိုဘလောက်ခက်ခဲပဲတွေ့ပေါ့အဲ့ဒါတပိုင်းပေါ့နောက်ကိုကိုတိုင်းမိခင်ဖြစ်တဲ့အခါကျတော့လေကိုကလေးကိုတော့အကောင်းဆုံးဖြစ်အောင်ပေါ့ကိုတက်နိုင်တော့အကောင်းဆုံးဖြစ်အောင်ပေါ့သူ့ဆိုလို့ရှိရင်ညီမရဲ့ကျင်းမှုပေါ့ကိုလာတဲ့ origin ပေါ့ကိုဘယ်ကလာတယ်ဆိုတဲ့ဥစ္စာမမေ့ရပေါ့အဲ့ဒါတော့တက်နိုင်ဆုံးတိုက်တွန်းတယ်ပေါ့ဘာနာသူတို့ကြောင်းမှာဆိုလို့ရှိရင်လည်းနှစ်တိုင်း Mother's Day ဆိုပြီးတော့ဒီကလေးတပုံနဲ့အမေကနေကလေးကိုကပ်ပေးရတဲ့အဲ့ဟာလေးတွေလာပေးတယ်သူကတော့
အစိုးရမိမိဝင်းဖေကလည်းသူ့မိခင်ရဲ့မေတ္တာတွေကိုအခုအချိန်အထိတန်ဖိုးထားနေရသေးပါလို့ဆိုပါတယ
်မမေကအခုလက်ရှိနေတာပေါ့နော်မိဝင်းဖေဆိုပြီးတော့တိုင်းတာတေးတစ်ခုချီရအောင်လို့မမေကသူ့ရဲ့မေတ္တာရောသူ့ရဲ့စူးစမ်းမှုတွေရောသူ့ရဲ့ပင်ပန်းမှုတွေနော်အမေကသူ့ကိုသူတော်မှထိခိုက်ခံပြီးတော့သမီးကိုလိုက်ဆောက်ရှောက်တယ်ပေါ့ဆက်ပြောရရင်တော့ဒါကမဆုံးဘူးလေအဓိကတော့မေတ္တာပေါ့မိမိမရဲ့မေတ္တာနဲ့သားသမီးဖြစ်တဲ့ဟာပေါ်မှာလိုက်ပြီးတော့ကာကွယ်ပေးတယ်ထောက်ခံပေးတယ်ဆောက်ရှောက်ပေးတယ်အဲ့လိုမျိုးတွေပေါ့နော်ဆိုတော့အခုတစ်ထိသမီးပေါ်မှာသူကသူ့ရဲ့ပူပန်တော့သူ့ရဲ့မေတ္တာစေနာရအခုတိရော့မသွားဘူးပေါ့နော်သူမွေးတော့အတိုင်းလိုပဲသူမြင်နေတော့မှနော်အခုချိန်ပေါ့
မေရီလန်းပြည်နယ်မှာနေထိုင်တဲ့မမ်မီမီကတော့နိုင်ငံရဲ့ခြားရောက်နေပေမဲ့အခုချိန်ထိသူ့မိခင်အတွက်ဂုဏ်ယူနေသူတူဖြစ်ပါတယ
်အခုလက်ရှိအချိန်ထိပေါ့နော်ကျွန်မအမေရကျွန်မဘေးရတာရှိတဲ့တော့ကျွန်မအရင်အားရှိပါတယ်အထူးသဖြင့်ဒီလိုအမေကိုပြုစုရှောက်ရှားခွင့်ရတဲ့အတွက်လည်းကိုကိုကိုဂုဏ်ယူမိပါတယ်နော်မေမေကကျွန်မရဲ့ငယ်ဘဝတစ်ချောင်းလုံးပေါ့နော်ဘေးရနေမမမမရက်တီးပြီးလမ်းကြောင်းမမအကုန်လုံးကျောင်းနေလမ်းကြဥဆောင်ခဲ့ပါကျွန်မကိုယ်တိုင်မိခင်ဖြစ်လာတဲ့အချိန်မှာအမှန်တမ်းပြောရင်ကျွန်မမမေ့ခြေပြားတော့မမှီပါဘူးကျွန်မလည်းကျွန်မစူးစမ်းလာတယ်ကျွန်မမမေ့ရဲ့ခြေပြားကိုမှီအောင်ပေါ့နော
်အမေရိကန်ပြည်ထောင်စုမှာတော့အမေများနေ့မှာသားသမီးတွေကပန်းစည်းပို့စကတ်အပောင်ဝင်ကိုယ်တိုင်လှုပ်လက်ဆောင်ပစ္စည်းတွေပေးတာညစာစားပွဲအတူစားသုံးရင်းမိခင်တွေကိုဂုဏ်ပြုတာတွေ့ရပါတယ်ခင်ဗျာ
ကိုညာဝင်းအောင်တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်တနင်္ဂနွေနေ့ညနေခင်းအတွက်သတင်းဆောင်မတွေကတော့ဒီလောက်ပါပဲနောက်နှစ်နာရီအကြာည9နာရီကနေ10နာရီထိထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုတော့လှိုင်းဒိုမီတာ24 25 32 51နဲ့လှိုင်းလက်မီတာ190တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်အစီအစဉ်တွေမကြခင်အဆုံးသက်တော်မှာပါအခုကြံနေသေးတဲ့အချိန်မှာတော့သတင်းချင်းချုပ်ကိုမသိင်ကြီးထိုက်ကတလှည့်ပြောပြပေးပါအောင်ရှင်
နျူကလ িয়ার အင်အားကြီးနိုင်ငံကမြောက်ကိုရီးယားနိုင်ငံရဲ့အချုပ်အခြာအနာကိုထိပါချင်းချောက်မှုမရှိမချင်းနိုင်ငံရဲ့နျူကလ িয়ার လက်နက်တွေကိုသုံးမှာမဟုတ်ဘူးလို့မြောက်ကိုရီးယားသမ္မတကင်ဂျုံအုံကပြောဆိုတဲ့အကြောင်းနိုင်ငံပိုင်သတင်းအေဂျင်စီကဖော်ပြပါရယ်မြောက်ကိုရီးယားနိုင်ငံအပေါ်ရန်လိုနေတဲ့နိုင်ငံတွေနဲ့လည်းသမ္မတကင်ဂျုံအုံကဆက်ဆံရေးတိုးတက်လို့တဲ့ဆန္ဒရှိနေတယ်လို့နိုင်ငံပိုင် KCNA သတင်းကဆိုပါရယ်အီဂျင်နိုင်ငံကိုင်ရိုမြို့အပြင်ဘက်ဟောလွန်ဒေတာမှာအမည်မသိတနတ်သမားတယောက်ကအရဝတ်ရဲရရှိရှစ်ယောက်ကိုတပ်ဖြတ်ခဲ့တဲ့တိုက်ခိုက်မှုဟာသူတို့လက်ချက်ဖြစ်တယ်လို့ IS အစ္စလာမ်ရဲ့အစွန်းရောက်အဖွဲ့ကကြေညာပါတယ်။နိုင်ငံပိုင်မီနာသတင်းဌာနရဲ့ကြေညာချက်အရတနတ်သမားရဲ့ truck ကအသေးကရဲတပ်ဖွဲ့ဝင်တွေရဲ့ကားနာကိုကတ်သွားပြီးမှရဲတပ်ဖွဲ့ဝင်အလုံးကိုတနတ်နဲ့ပြစ်ခတ်တပ်ဖြတ်ပြီးထွက်ပြေးသွားတယ်လို့ဖော်ပြပါတယ်။ဒီလိုတိုက်ခိုက်မှုမျိုးတွေကအီဂျစ်နိုင်ငံကိုင်ရိုမြို့မှာပြီးခဲ့တဲ့နိုဝင်ဘာလလောက်ထဲကစခဲ့တာဖြစ်ပြီးရဲတပ်ဖွဲ့ဝင်၄ယောက်ကို IS အဖွဲ့ကလွန်ကျွေးရေးခိုင်နာမှာတနက်နေ့ပြစ်ခတ်မှုဖြစ်ပွားခဲ့တာဖြစ်ပါတယ်။အရက်ဖက်နဲ့အများပြည်သူလွန်ကျွေးဆိုင်ရာစိုးရွားတဲ့ရာဇဝတ်မှုတွေကျူးလွန်နေဆိုပြီးစီရင်ချက်ချမှတ်ခံထားသူအမျိုးသား6ဦးကိုအာဖဂန်အာဏာပိုင်တွေကကျူးပေးကွပ်မျက်လိုက်ပါတယ်။ဒီလူတွေဟာတာလီဘန်အဖွဲ့ကဖြစ်တယ်ဆိုတာကိုတာလီဘန်တာဝန်ရှိသူတွေကချက်ချင်းဆိုသလိုအတည်ပြုပြောဆိုပြီးလက်တုံ့ပြန်မယ်လို့လည်းပြောဆိုလိုက်ပါတယ်။ဆီးရီးယားနိုင်ငံမြောက်ပိုင်းကတိုက်ပွဲတွေဖြစ်နေတဲ့အလက်ပိုမြို့မှာအပြစ်အခတ်ရက်စဲရေးကိုနောက်ထပ်82နာရီထပ်ပြီးတိုးပေးလိုက်တာမို့ဒေသခံတွေအတွက်လှုပ်ရှားသွားလာရပိုပြီးအဆင်ပြေလာစေပါတယ်။အပြစ်အခတ်ရက်စဲရေးဟာဒေသစံတော်ချိန်စနေနေ့တဲ့အဝင်တောက်ကြနေ့ညတကောင်မှစတင်တက်ရောက်ခဲ့တာဖြစ်ပါတယ
်။သတင်းချင်းချုပ်ကိုမသိင်ကြီးထိုက်ကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။တနင်္ဂနွေနေ့ညနေခင်းရဲ့အစီအစဉ်ထုတ်လွှင့်ရမှုကကိုရန်နိုင်ဖြစ်ပါတယ်ဆပိုက်ဆိုင်ရာအသက်ဖက်အင်ဂျင်နီယာကတော့ Nashwan Khali ဖြစ်ပါတယ်ရှင်ကျမကစုမော်မှာဒီညအစီအစဉ်မှုဖြစ်တာဝန်ယူတင်ဆက်ပေးခဲ့တာပါဒီညနေခင်း6နာရီခွဲကနေ9နာရီထိထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်ကို VOA မြန်မာပိုင်းရဲ့အင်တာနက်စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင်ည9နာရီကျရင်တစ်ခါထပ်ပြီးတော့ပြန်ပြီးတော့ဆုံကြရအောင်ပါThank you.
This program has come to you from the Voice of America, Washington.